အရှေ့အလယ်ပိုင်းဒေသရဲ့တန်တမာကြိုးပမ်းမှုအဖြစ်နဲ့အီရန်သမ္မတရာစီဟာနဲ့ရုရှားနိုင်ငံမော်စကိုကိုရောက်ရှိနေပြီးကြာသပတေးနေ့တုန်းကတော့ရုရှားသမ္မတပူတင်နဲ့တွေ့ဆုံခဲ့ပါတယ်အီရန်သမ္မတရာစီဟာအာရဗ်စော်ဘွားများပြည်ထောင်စု UAE နိုင်ငံနဲ့ဆော်ဒီနိုင်ငံတွေကိုလည်းတွားရောက်ပြီးတော့ဒေသအတွင်းရုရှားကဂျာဝင်စစ်ဆက်ပေးနိုင်ရေးပုံရိပ်ကိုမြှင့်တင်ဖို့ကြိုးပမ်းနေတာပါ Israel Hamas စစ်ပွဲမှာအမေရိကန်ရဲ့တန်တမာရေးကြိုးပမ်းမှုမအောင်မြင်ဘူးလို့သမ္မတပူတင်ကသုံးသပ်ပြီးရုရှားအစိုးရကသာပြေလည်အောင်လုပ်နိုင်လိမ့်မယ်လို့အကြံပြုလိုက်ပါတယ်။အီရန်သမ္မတရာစီကိုကြိုးဆိုခဲ့ကြောင်းနဲ့သူတို့တွေ့ဆုံမှုကတိတ်အရေးပါကြောင်းပြောပြီးအထူးသဖြင့်ပါလက်စတိုင်းအရေးနဲ့ပတ်သက်လို့အမြင်ချင်းဖလှယ်ဆွေးနွေးခဲ့ကြကြောင်းသမ္မတပူတင်ကပြောပါတယ်။ဂါဇာဒေသကိုအစ္စရေးကဘုံကျဲတိုက်ခိုက်နေတာပြီးအ мян ရက်တက်မှုလိုတယ်လို့အီရန်သမ္မတရာစီကစောင်းပေးပြောဆိုခဲ့သလို7မိနစ်တိုင်းမှာလူကလေးတဦးသေဆုံးနေရတယ်လို့လည်းသူကထောက်ပြပါတယ်ဒါဟာဒေတာရင်းပြဿနာမကပဲနဲ့လူသားတရက်လုံးနဲ့ဆိုင်တဲ့ပြဿနာလည်းဖြစ်တာမို့ပြဿနာအမြန်ပြေလည်အောင်အဖြေရှာဖို့လိုတယ်လို့သူကပြောသွားပါတယ်ခင်ဗျာ